မြန်မာနိုင်ငံမှာရခိုင်ပြည်နယ်လိုပဋိပက္ခတွေရှိနေတဲ့နေရာမှာလူတိုင်းဒန်းတူအခွင့်အရေးခံစားနိုင်ဖို့အစိုးရကဆောင်ရွက်နေတယ်လို့သူမယုံကြည်တဲ့အကြောင်းမြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကပြောကြားလိုက်ပါတယ်
I am deeply concerned by what appears to be a serious downplaying of the ongoing humanitarian crisis and suppression of human rights that is affecting the Rakhine state.
ရခိုင်ပြည်နယ်မှာဆက်ဖြစ်နေဆဲဖြစ်တဲ့လူခွင့်ရေးဖိနှိပ်မှုနဲ့လူသားချင်းစာနာစရာပြဿနာကိုအစိုးရကလုံးဝအရေးမကြီးတဲ့ပုံလုပ်ပြီးတော့ရင်းနှီးမြှုပ်နှံမှုတွေလုံးချဖို့ဖိတ်ခေါ်ခဲ့တဲ့အပေါ်မှာအထူးစိုးရိမ်နေလို့ဒီအထူးကိုယ်စားလှယ်ရန်ဟီလီကလူခွင့်ရေးကောင်စီမှဒီကနေ့မြန်မာနိုင်ငံအကြောင်းဆွေးနွေးပွဲမှာပြောသွားတာဖြစ်ပါတယ်။စီးပွားရေးဆိုင်ရာမူဝါဒတွေဥပဒေတွေကြောင့်လူခွင့်ရေးချိုးဖောက်ခံရသူအလုံးကိုအစိုးရကအကာအကွယ်ပေးရမယ့်တာဝန်ရှိပြီမဲ့မြန်မာအစိုးရကဒီတာဝန်ကိုချေပြွန်အောင်လုပ်တယ်လို့သူမမြင်ဘူးလို့ပြောသွားပါတယ်ဒါအပြင်အစိုးရနဲ့လက်နက်ကင်တိုင်းရင်းသားတွေကြားမှာအပြစ်ခတ်ရဲဆဲဖို့လက်မှတ်ထိုးထားပေမဲ့ရှမ်းပြည်နယ်ရခိုင်ပြည်နယ်တွေမှာတိုက်ပွဲတွေဆက်ဖြစ်နေတဲ့ကိစ္စနဲ့တိုက်ပွဲတွေကြောင့်အရသာအမြောက်အများအိုးအိမ်ပြစ်ဆုံးခွာထွက်ပြေးနေရတဲ့အခြေအနေကိုလည်းလူခွင့်ရေးကောင်စီကိုတင်ပြသွားပါတယ်ရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးဖောက်တဲ့ဆွဆွဲချက်တွေကိုနိုင်ငံတကာရာဇဝတ်တရားရုံး ICC မှာစစ်ဆေးတဲ့နယ်လို့လည်းရန်ဟီလီကဒီကနေ့ထပ်ပြီးတော့ပြောကြားသွားပါတယ်မြန်မာနိုင်ငံဆိုင်ရာသူ့ရဲ့အစီရင်ခံစာထဲမှာလည်းမြန်မာနိုင်ငံမှာဒီမိုကရေစီအခွင့်အရေးတွေဆုံးရှုံးလာနေတယ်လို့ဒီသူကထောက်ပြထားပါတယ်အစိုးရနဲ့ပတ်သက်လို့ထောက်ပြချက်တွေဝေဖန်ချက်တွေကိုပြောဆိုဖော်ပြရင်အရေးယူခံရမှာစိုးရိမ်လို့ဒီသတင်းတောက်တွေဘက်ကကိုရိုင်းကြိုတင်တီးဖြတ်ပြီးတော့အန်ဒီရဖြစ်နိုင်တဲ့ဖော်ပြချက်တွေမလုပ်ကြတာများလာတယ်လို့အစီရင်ခံစာထဲမှာရှင်းသားထားပါတယ်